မလေးရှားနိုင်ငံမှာတစ်နေ့တခြားကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်လာနေချိန်မှာပဲမလေးရှားအစိုးရကနိုင်ငံတွင်းကနိုင်ငံခြားသားလူသမားတွေနဲ့ဒုက္ခသည်အဖြစ်ကုလသမဂ္ဂကအတိအမှတ်ပြုလက်မှတ်ကိုင်ဆောင်ထားသူတွေကိုအွန်လိုင်းကနေမှတ်ပုံတင်ခိုင်းပြီးကာကွယ်ဆေးတွေစတင်ထိုးပေးနေပြီဖြစ်ကြောင်းမလေးရှားနိုင်ငံကမြန်မာအလို့သမားရေးကူညီလှုပ်ရှားသူတို့အုပ်ဖြစ်တဲ့ဥတီယမောင်မောင်ကအခုလိုပြောပြပါတယ်
တချို့ဆိုလို့ရှိရင်3-4ရက်လောက်နေလို့ရှိရင်အဲ့ appointment ရက်ကလေးပြီးဘယ်အချိန်ဘယ်နေရာမှာထိုးရပါမလဲဆိုတော့ကျွန်တော်တို့လည်းသွားထိုးရတယ်ထိုးတဲ့အခါမှာကျွန်တော်တို့လက်ထဲမှာဟို passport စာအုပ်ရှိရဲဆိုတာဆိုဟို work permit မရှိတဲ့သူတို့က work permit မရှိဘူးမထိုးသေးဘူးဆိုတဲ့ဟာမျိုးလည်းမရှိဘူးဆိုတော့ကျွန်တော်ကဒီစာအုပ်ကလေးပြလိုက်တာပေါ့နော်တချို့ဆိုမိတ်ဆွေတွေနဲ့သွားတယ်ပေါ့သူကတက်တန်းသေးတာမသေးတာကိုအဓိကမရှိဘူးနာမည်နဲ့ passport number တိုက်ကြည့်လိုက်လို့ရှိရင်ဒီလူမှန်တယ်ဆိုရင်သူကထိုးပေးလိုက်တာတပြားတစ်ချက်မှမပေးရမယ်နဲ့သူတို့အခမဲ့ထိုးပေးနေတာ UNHCR ကင်နာကတ်ကကင်ထားတဲ့သူတွေလည်းသူတို့လည်းထိုးပြီးတယ
်အခုလာတရနေ့ကစပြီးကာကွယ်ဆေးကိုလူတိုင်းကလင်းလင်းမြန်မြန်ထိုးနိုင်ဖို့လူအများသွားလာလွယ်ကူတဲ့နေရာတွေမှာကာကွယ်ဆေးထိုးနိုင်ဖို့ကိုလည်းနှိုးဆော်ထားတယ်လို့လည်းပြောပြပါတယ
်ဥတုကတရနေ့ကစပြီးတော့ကြိုက်တဲ့နေရာပေါ့နော်နှိမ့်ဆက်ရနေရာတွေမှာထိုးဖို့လည်းသူတို့တိုက်တွန်းထားတယ် work permit ရှိသည်ဖြစ်စေမရှိသည်ဖြစ်စေကတရားဝင်သည်ဖြစ်စေမဝင်သည်ဖြစ်စေပါတယ်အကုန်လုံးသူတို့ထိုးပေးဖို့အစီအစဉ်လောက်ထားပြီးသွားပြီဒီ work permit ရှိတဲ့လူနည်းစု၄-၅ယောက်ကလေးမထိုးလိုက်တာနဲ့ကျန်တဲ့လူတွေဖြတ်ပြီးကူးသွားမှာလို့ပါဆိုဒါတွေသူတို့ကစိုးရိမ်ကိုရပါတယ
်မလေးရှားနိုင်ငံမှာလည်းနေ့စဉ်ကူးဆက်သူတစ်တောင်းကျော်ထိမြင့်တက်လာနေပါတယ်တနိုင်ငံလုံးအနှံ့ကိုဗစ်အတည်ပြုလူနာကတော့တက်တန်း9,800ကျော်ရှိနေပြီးတည်ဆုံးသူကတော့8,925ယောက်ရှိကြောင်းမလေးရှားအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်